ဟုတ်ကဲ့ခင်ဗျာကိုတန်ခဲလို့ပေါ့လေဒီ ABSDF အနေနဲ့မနေ့ပြန်မှာအစိုးရနဲ့ပေါ့လေပြည်တော်စုအဆင့်ပေါ့လေဆွေးနွေးပွဲကိုစတင်တော့မယ်ဆိုပြီးသိရပါတယ်ခင်ဗျာအဲ့ဒါဟုတ်ပါသလားခင်ဗျာ
ဟုတ်ပါရဲ့ကျွန်တော်တို့အဓိက option ကဒီနှစ်ဖက် ABSDF နဲ့အစိုးရဆွေးနွေးတဲ့ပုံစံကိုကျွန်တော်တို့ဒီနှစ်ခုခွဲထားပါတယ်တစ်ခုကတော့ပြည်နယ်အဆင့်မှာကျွန်တော်တို့တိက္ခာရဆက်ရေးဆိုင်ရာကိစ္စရပ်နဲ့ပတ်သက်ပြီးတော့အဓိကဦးစားပေးပါတယ်ဒီအောင်စုဆင်ဆွေးနွေးပွဲမှာတော့ကျွန်တော်နိုင်ငံရေးဆိုင်ရာကိစ္စရပ်တွေကိုကျွန်တော်တို့ဆက်လက်ဆွေးနွေးသွားကြရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီဆွေးနွေးပွဲမှာပေါ့လေ ABSDF အနေနဲ့ဒီအချက်12ချက်ကိုဆွေးနွေးဖို့အတွက်တင်ပြထားတယ်ဆိုပြီးတော့သိရပါတယ်ခင်ဗျာဒီ12ချက်ကိုပေါ့လေဒီဆွေးနွေးမဲ့အချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်နည်းနည်းပြောပြပေးပါဦးခင်ဗျာ
ဆွေးနွေးပွဲမှာအဓိကအားဖြင့်တနိုင်ငံလုံးဟိုအဖြစ်ခက်ရဆေးရီးဒီကိုတာဝန်ခံမှုတာအမခံမှုအဲ့တော့တာဝန်ယူရှိရှိနဲ့ဟလာလှုပ်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကိုလှုပ်နိုင်မဲ့အချက်တွေပါမယ်အဲနောက်တစ်ခုကတော့ဒီကနေ့လိုအပ်နေတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ကရဆက်ထားတဲ့အဖွဲ့အစည်းတွေတိုင်းသားအင်အားစုတွေစသဖြင့်ဒီလိုဒီနိုင်ငံရေးအင်အားစုတွေပြောနေတဲ့တနိုင်ငံလုံးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပနိုင်ရေးအတွက်ထိစပ်ရမျိုးတွေပါပါတယ်ခင်ဗျဆိုလိုတဲ့အတိတ်ပဲကအပြစ်ကရဆက်ရေးပြီးရဲ့နောက်မှာလိုအပ်နေတဲ့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေမှာအဓိကဆွေးနွေးရမယ့်အချက်လက်တွေကိုကျွန်တော်တို့ ABSDF ကဟာလားလက်ရှိအခြေအနေနဲ့ကိုက်နိုင်မဲ့အချက်လက်တွေကိုစတင်ဆွေးနွေးဖို့အတွက်စူးစမ်းခြင်းလို့ပဲပြောချင်ပါတယ်ခင်ဗျ။
ဟုတ်ကဲ့အဲ့လိုစူးစမ်းတဲ့အခါမှာပေါ့လေဒီ ABSDF အနေနဲ့ဒီအစိုးရအပေါ်မှာဘယ်လောက်အတိုင်းအတာအထိယုံကြည်မှုထားပြီးဆောင်ရွက်နေတာဖြစ်ပါလဲခင်ဗျ။
အထူးသဖြင့်တော့ဗျာဒီနေ့ဒီအခြေအနေကအစိုးရပဲဖြစ်ဖြစ်ကျွန်တော်တို့ဒီအရာစုအားလုံးပဲဖြစ်ဖြစ်အထီးတွေ့ဆက်ဆံနေကြတဲ့အခြေအနေပါတိုးတိုးလေးပဲအားလုံးရုံကြီးကြီးနဲ့လက်ချင်းချိတ်ပြီးတဲ့အခါကျတော့မှအလုပ်တွေကိုအတူတူလုပ်ကြစို့ဟဲ့ဆိုတဲ့အခြေအနေတော့မရောက်သေးပါဘူးဒါကြောင့်မို့ကျွန်တော်တို့ပြောတာကဒီလိုမျိုးအခြေအနေကထိတွေ့ဆက်ဆက်မှုကနေပြီးတော့မှရုံကြီးကြီးနဲ့ထိတွေ့ဆက်ဆက်နိုင်မဲ့အခြေအနေရောက်ဖို့အဆင့်များစွာလိုပါတယ်အထူးသဖြင့်ကတော့ဒီကရစီဒီခိုင်မာဖို့အတွက်ဆိုရင်လုံလောက်တဲ့ဟိုလာနိုင်ငံရေးဆိုင်ရာအကြောင်းချက်တွေကိုတည်ရှိနိုင်တဲ့အခင်းကျင်းတွေကိုဖန်တီးပေးဖို့လိုတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျအ
ဲ့ဒီလုံလောက်တဲ့နိုင်ငံရေးအခင်းကျင်းတွေဖန်တီးပေးဖို့ဆိုတာကျွန်တော်ဥပမာလေးနဲ့ပြောပြပါလားခင်ဗျဘယ်လိုပုံစံမျိုးဒီလိုချင်တာလဲခင်ဗျ
ဥပမာဗျာအခုလောလောဆယ်ဗျာပြစ်ကတ်ရဆက်ထားတယ်ဒါပေမဲ့ပြစ်ကတ်ရဆက်ကြီးရဲ့နောက်မှာနိုင်ငံရေးဆွေးနွေးပွဲကြီးစောင့်နေကြတယ်နောက်တစ်ချက်ကတော့ဒီပြစ်ကတ်ရဆက်ကြီးဆိုတာကလည်းဟိုလားတချို့နေရာတွေကတော့တနက်တွေပေါက်နေတယ်တချို့နေရာတွေမှာစိုက်ပွဲတွေဖြစ်နေတယ်ဒါတွေကိုလည်းကျွန်တော်တို့ခုနပြောသလိုနေတက်ဖို့လိုတယ်အဲနောက်တစ်ချက်ကလည်းဒီနိုင်ငံရေးဆွေးနွေးပွဲကြီးဆိုတာကလည်းတနင်္ဂနွေဆိုင်ရာကိစ္စရပ်တွေကတဖွဲ့ချင်းဆွေးနွေးလို့မရဘူးဒီပေါ်ဒီစနေလို့မရတော့အင်အားစုအလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဖြစ်ဖို့လိုတယ်အဲအဲ့ဒီအတွက်ဒီချင်းချင်းတွေကိုတက်ဆိုင်ရာအင်အားစုတွေနဲ့ညှိနှိုင်းနိုင်ဖို့အစိုးလိုအပ်နေပြီလို့ပဲကျွန်တော်ထင်ပါတယ်ခင်ဗ
ျနောက်တစ်ခုကတော့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့တော့မပတ်သက်ပါဘူးခင်ဗျအဲ့ဒါဒီ ABSDF အနေနဲ့ပေါ့လေ UNFC ပေါ့လေညညတော်တိုင်းရင်းသား Federal Council ကိုဝင်ဖို့အတွက်ကိုသူအစိုးပြုထားတယ်ဆိုသိရတယ်ခင်ဗျအဲ့ဒါဟုတ်ပါသလားခင်ဗျ
ဟုတ်ပါတယ်ဟုတ်ပါတယ်အဲကျွန်တော်တို့ပြောချင်တာကကျွန်တော်တို့ ABSDF ရဲ့အဖွဲ့အားဒီတော်လိုင်းလက်နက်ကင်အဖွဲ့အစည်းတွေနဲ့ပြည်ထောင်စုစံကြီးဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ခဲ့တာ25နှစ်ရှိပါပြီအဲ့တော့ UFC တိုင်းရင်းသားအဖွဲ့အစည်းတွေနဲ့အတူနိုင်ငံရေးဆိုင်ရာအဖွဲ့၎င်းတခြားသောဟလာကျွန်တော်တို့ဒီနိုင်ငံရေးကိုတောက်ကူပြုမဲ့လုပ်ငန်းတွေအတွက်ပဲဖြစ်ဒီကျွန်တော်တို့တွေကညှိနှိုင်းပြီးတော့မှလုပ်မှဖြစ်မယ်လို့ပဲကျွန်တော်တို့ယူဆပါတယ်ဒီအတွက်ကျွန်တော်တို့ ADC ရဲ့က UNFC နဲ့ဆက်ဆက်နိုင်ဖို့အတွက်ခုလိုမျိုးဒီဘက်ဝင်ဖြစ်လျှောက်လာတင်နေခြင်းဖြစ်ပါတယ်ဗျ
ဟုတ်ကဲ့ကိုတန်ကြီးအခုလိုရှင်းပြကျေးဇူးများတင်တယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျ